ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ်
ဖြစ်စွာသောတောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။ကျွန်တော်ဒီနေ့ပြောပြချင်တဲ့အကြောင်းအရာလေးကတော့ကဘာပေါ်မှာထင်ရှားကျော်ကြားတဲ့ပုံကိုယ်တွေရဲ့နောက်ဆုံးစကားများပဲဖြစ်ပါတယ်။ဒီကနေ့လူတွေမသေးခင်အသက်မထွက်ခင်မှာသူတို့ရဲ့နှုတ်ကနောက်ဆုံးပြောဆိုချက်မှားကြားချက်များကိုကြုံတောင့်ကြုံခဲဆိုသလိုမကြာခဏကြားတွေ့ဘူးကြမှာပါ။အဲ့ဒီလိုတေဂန်နီဆဲဆဲမျောနေတဲ့အချိန်မျိုးမှာတခုပါဇက်ကတောင်အမန်ဒီပြောထွက်လာတတ်ပါတယ်လူတယောက်ဟာသူ့ရဲ့နောက်ဆုံးအချိန်ရောက်ခန်းနီးလေလေတသက်လုံးသူဖုံးကွယ်ထားသမျှတွေကိုအမန်အတိုင်းထုတ်ဖော်ပြီးခွင့်လွတ်ကြဖို့တောင်းပန်ရေရွတ်ဖူးတာကျွန်တော်တို့မကြာခဏဆိုသလိုကြားရပါတယ်အဲ့ဒီအချိန်ကြားမှာသူတို့ဟာသူတို့စိတ်အထင်နဲ့အသက်ရှင်ခဲ့တာတွေအားလုံးသူတို့မှန်တယ်ထင်တဲ့အရာအားလုံးတခါတည်းကုံဆုံးပြောက်ွယ်ကုန်တော့တယ်။တမာကျန်းစာထဲမှာစည်းစိမ်ဥစ္စာတွေပဲကုံယုံရှာဖွေနေတဲ့တထေးကြီးကိုဖျားသခင်ကဘလို့မိမ့်မှာတတိပေးခဲ့တယ်လဲဆိုတော့အချင်းလူမိုက်ယနေ့ညပင်တင်ဤဝိညာဉ်ကိုရုတ်သိမ်းရအချင်းရောက်လိမ့်မည်။သို့ဖြစ်၍တင်သည်ပြင်ဆင်တူထားသောဥစ္စာကိုအဘယ်သူပိုင်မီနီဆိုပြီးတတိပေးခဲ့ပါတယ်။ဒါကြောင့်တေဂန်နီဒီလောကမှာထွက်ခွာခန်းနီးကြမှာမျက်လုံးပြူမျက်စံပြူနဲ့ကြောင်ကဒန်းလျှောက်အောင်မဲ့အစာမတေခင်ကလေးကကြိုတင်ပြင်ဆင်နိုင်အောင်လို့ကဘာပေါ်မှာထင်ရှားကြော်ကြခဲ့တဲ့ပုံကိုအချို့ရဲ့တေဂန်နီပြောဆိုခဲ့တဲ့စကားတွေကိုလေ့လာဆင်ခြင်သုံးသပ်ကြပါစို့ဗော်တဲယာဗော်တဲယာဆိုတာပြင်သစ်တိုင်းပြည်မှာအတွေးခေါ်ပညာရှိကြီးဖြစ်ပါတယ်ဖျားသခင်မရှိဘူးဆိုပြီးသူ့အသက်တာတလျှောက်လုံးပြင်းပြင်းထန်ထန်ပြည့်ရည်ပြုပြောင်းလောင်ခဲ့ပါတယ်သူတေဂန်နီမှာအပြစ်မှခွင့်လွှတ်ခြင်းကိုရှာရင်ကျွန်တော်ကိုခွင့်လွှတ်ပါကျွန်တော်ကိုဘသူခွင့်လွှတ်ပါမလဲဆိုပြီးတညာလုံးငေသံပါအောင်အော်ဟစ်ရင်တေဆုံးသွားခဲ့ပါတယ်သူ့ကိုတညာလုံးစောင့်ကြည့်ခဲ့ရတဲ့တာဝန်ကျသူနာပြုဆရာမကဥရောပမှာရှိတဲ့ငွေတွေအလုံးကျမကိုပုံပေးမယ်ဆိုရင်တောင်မှဖျားသခင်ကိုမသိတဲ့သူတယောက်ရဲ့နောက်ဆုံးတေဂန်နီအခုလိုဖြစ်ရမျိုးကိုမမြင်တွေ့ခြင်းတဲ့အတွက်အဲ့ဒီငွေကိုကျမမယူခြင်းပါဘူးလို့ထုတ်ဖော်ဝန်ခံခဲ့ပါတယ်တော်တာရှင်မိတ်ဆွေများခင်ဗျာဗော်တဲရဟာအပြစ်မှခွင့်လွှတ်ခြင်းကိုတေဂန်နီလိုက်ရှာရင်အော်ဟစ်ရင်တည်ဆုံးသွားခဲ့ပါတယ်ဒါပေမဲ့မိတ်ဆွေအနေနဲ့အပြစ်မှခွင့်လွှတ်နိုင်သူတပါးတည်းသာဖြစ်တဲ့သခင်ယေရှုထံအခုပင်တိုးဝင်ချဉ်ကပ်ပြီးအပြစ်မှခွင့်လွှတ်ခြင်းကိုခံယူနိုင်ပါတယ်ဒေးဗစ်ဟ ோம் သူကတော့အမြဲတမ်းကိုယ့်ကိုယ်ကိုချီးမွမ်းပြောဆိုနေတတ်တဲ့ဖယံမဲ့ဝါဒီတူဖြစ်ပါတယ်သူတေဂန်နီမှာကျွန်တော်တော့ငရေထဲမှာအပြင်းထန်ဝေဒနာခံရပါပြီဆိုပြီးကြောက်ခမန်းလေးလေးအော်ဟစ်ရေရွရင်အသက်ထွက်သွားခဲ့ပါတယ်။ဒေးဗင်ဟုံးကကျန်းစာထဲမှာဖော်ပြထားတဲ့မရဏနိုင်ငံကတထေးကြီးလိုအော်ဟစ်ခဲ့တာပါပဲ။မိတ်ဆွေသင်ယေရှုဖခင်ကိုစိတ်လုံးထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်အဲ့ဒီလိုအော်စရာမလိုပါဘူး။ဘာကြောင့်လဲဆိုတော့ဖခင်သခင်ဤသားတော်ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်သာဝရအသက်ကိုရစေခြင်းကဘုရားသခင်သည်မိမိ၌တပါးတည်သောသားတော်ကိုစွန့်တော်မူသည့်တည်းအောင်လောကီသားတို့ကိုချစ်တော်မူ၏လို့ဖော်ပြထားတယ်။ Heinrich Heine ဒီလူကတော့အသက်တာတစ်လျှောက်လုံးပွင့်ပွင့်လင်းလင်းပဲဘုရားသခင်ကိုကဲ့ရဲ့လွန်ကျူပြောဆိုခဲ့ပေမဲ့နောင်တရခဲ့ပါတယ်။ယေရှုတရားကိုတွေ့သိခဲ့တဲ့အပြစ်သားတစ်ယောက်ဖြစ်ပါတယ်။သူမသေးခင်ဘလို့စာရေးခဲ့တယ်လဲဆိုတော့ကျွန်တော်ရဲ့ကောင်းမှုကုသိုလ်နဲ့အကျင့်တွေအားလုံးဟာသခင်ယေရှုခရစ်ဒီဟုသောထာဝရကြောင့်မြတ်အားဖြင့်ကွဲကြွေလွင့်ဆင်သွားခဲ့ပါပြီ။အတိတ်ပင်မဲ့ပြောခဲ့တဲ့စကားအတိတ်ပင်မဲ့ရှင်ခဲ့တဲ့အသက်တာဖျားကိုယ်ပင်ပြည့်ရပြုမိတဲ့ဝိညာဉ်စိုးဒါတွေအားလုံးကျွန်တော်စီကထွက်သွားပါပြီ။ခရစ်တော်ယေရှုအားဖြင့်ရခဲ့တဲ့ဒီအရာတွေအတွက်ကျွန်တော်ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်။နောက်ပြီးသူဒူးထောက်ပြီးတော့ကျွန်တော်ရဲ့အချင်းဤသောအကျင့်စရိုက်များကိုခွင့်လွှတ်ပါဘုရားသခင်လို့ရေးသားခဲ့ပါတယ်။နပိုလီယံပြင်သစ်ပြည်ကစစ်ဗိုလ်ချုပ်ကြီးနပိုလီယံဗိုနာပတ်ဆိုရင်လူတိုင်းသိကြပါတယ်။သူတေဂန်နီအထိနောက်ဆုံးကြည့်ရှုကုသပေးခဲ့ရတဲ့တမားတော်ကြီးကအင်ပါယာကြီးကိုတီထောင်ခဲ့တဲ့စစ်ဗိုလ်ချုပ်မင်းအေဂရစ်ဟာလည်းပဲနောက်ဆုံးတော့အထီးကျန်တကူတဲ့၆တွေ့တဲ့ဘဝကိုရောက်ခဲ့တာပါပဲ။တေချင်းနဲ့နပိုလီယံဟာကြောက်မက်ဖွယ်ရာစစ်ခင်းခဲ့ပါသေးတယ်။ဒါပေမဲ့တေချင်းကပဲသူ့ကိုအနိုင်ယူလို့အဆုံးတတ်ခဲ့ပါပြီလို့ရေးသားခဲ့ပူပါတယ်။ စီဆဲဘော်ဂျီယာအလွန်ကြော်ကြားလာတဲ့နိုင်ငံရေးသမားကြီးတစ်ယောက်ဖြစ်တဲ့စီဆဲဘော်ဂျီယာဟာနောက်ဆုံးသူမသေးခင်မှာအခုလိုစာရေးပေးသွားခဲ့ပါတယ်။အရာရာတိုင်းအတွက်ကျွန်တော်ဟာပြင်ဆင်ခဲ့ပါတယ်။မတွေ့ကြုံဘူးသေးတဲ့အရာတွေအတွက်တောင်ကျွန်တော်အသက်တာမှာကြိုတင်ပြင်ဆင်ခဲ့ဘူးပါတယ်။ဒါပေမဲ့သေခြင်းကိုဘလို့ရင်ဆိုင်ရမယ်ဆိုတာကိုတော့ကျွန်တော်ကြိုတင်မပြင်ဆင်ခဲ့မိဘူး။အခုတော့ကြိုတင်ပြင်ဆင်မှုမရှိဘဲနဲ့သေရတော်မှာကိုကျွန်တော်တိတ်ကြောက်ရွံ့ထိတ်လန့်နေရပြီလို့ရေးသားခဲ့ပါတယ်။ Hobbes ပြည်တရှလူမျိုးထင်ပေါ်ကျော်ကြားလာတဲ့အတွေးခေါ်ပညာရှိကြီးဖြစ်ပါတယ်။သူတည်ဆုံးတဲ့အခါကျွန်တော်ဟာမတ်တက်ရက်နေရင်ကြောက်မွက်ဖွယ်ရာထာဝရအမောင်တူကြီးတဲစီကိုတဖြည်းဖြည်းနဲ့ရွေ့သွားနေပါပြီလို့ဆိုခဲ့ပါတယ်။ Sir Thomas Scott ယခင်ဗြိတိရှဇက်အဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ Sir Thomas Scott ကတော့သူတည်ကန်နီးမှာကျွန်တော်အခုတည်ရမယ့်အချိန်လေးမှတောင်ဖျားဆိုတာမရှိဘူး။ငရဲဆိုတာလည်းမရှိဘူးလို့စဉ်းစားနေပါတယ်။ဒါပေမဲ့ကျွန်တော်အခုချက်ချင်းခံစားသိနေရပါပြီ။ဖျားသခင်ရောငရဲဆိုတာပါတကယ်ရှိတယ်။ကျွန်တော်ကတော့ထာဝရပျက်စီးခြင်းကိုရောက်ဖို့ဦးတည်နေပါပြီ။ဖြောင့်မတ်တဲ့အနန္တတကုရှင်ရဲ့တရားစီရင်မှုကိုခံရတော့မယ်လို့ရေရွတ်ပြောဆိုရင်သေဆုံးသွားခဲ့ပါတယ်။ဂိုသေထင်ရှားလာတဲ့ဂျာမန်ကဗျာဆရာနဲ့အထွေးကော်ပညာရှင်ကြီးတူဖြစ်ပါတယ်။သူတေဂန်နီဂရင်ပေါ်ကနေအလင်းရောင်ရအောင်လုပ်ပေးကြပါလို့အော်နေခဲ့ရရှာတယ်။သူ့ဘေးနားကလူတွေကခန်းစည်းတွေကိုဆွဲဖယ်ပေးပြီးအလင်းရောင်ဝင်အောင်လုပ်ပေးပေမဲ့လေသူကတော့တိတ်မှောင်တယ်တိတ်မှောင်တယ်အလင်းရအောင်လုပ်ပေးပါလို့တဆာဆာအော်ဟစ်ရင်ဒိတ်ဆုံးသွားခဲ့ပါတယ်။တမာကျန်းစာထဲမှာမိတ်ဆွေအတွက်လိုအပ်နေတဲ့အလင်းနဲ့ပတ်သက်ပြီးဘလို့ဖော်ပြထားတယ်လဲဆိုတော့ယေရှုကငါသည်ဤလောကဤအလင်းဖြစ်၏။ငါနောက်သို့လိုက်တော်သူသည်မောင်မိုက်နိုင်မသွားမလားအသက်ဤအလင်းကိုရလိမ့်မည်ဟုမိန့်တော်မူ၏လို့ဖော်ပြထားပါတယ်။ဂျာရုစလောစကီဂျာရုစလောစကီဟာအပိပိဆိုင်ရာဘုရားသခင်သေဆုံးပြီဆိုတဲ့လှုပ်ရှားမှုကြီးရဲ့ခေါင်းဆောင်ဖြစ်ပါတယ်။သူတေဂန်နီဆဲဆဲမှာကျွန်တော်ရဲ့စာအုပ်တွေအားလုံးကိုကျေးဇူးပြုပြီးမီးရှို့ပစ်လိုက်ကြပါတော့။အင်မတန်တန်ရှင်းဖြူစင်တဲ့ဘုရားသခင်ကိုကျွန်တော်တွေ့နေရပြီ။သူဟာကျွန်တော်ကိုဟိုးအရင်ကတည်းကစောင့်နေခဲ့ပါတယ်လို့ပြောဆိုခဲ့ပါတယ်။ PT Barnan သူတေကန်နီမှာဒီကနေ့ငွေရပြေစာပေါင်းဘလောက်ရခဲ့တယ်လဲပြောစမ်းဆိုပြီးတဖွားဖွားအော်ရင်ထေဆုံးသွားခဲ့ပါတယ်။ Karl Marx သူကတော့ဖျံမဲ့ဝါဒီတမားကြီးဖြစ်တယ်။မတ်လ14ရက်1883ခုနှစ်မှာထေဆုံးသွားခဲ့ပါတယ်။သူတေကန်နီဆဲဆဲအိမ်ဆောင်လုပ်တဲ့သူကမာစရာရှိတာနောက်ဆုံးမာကျင်တာရှိရင်ပြောပါကျွန်တော်စာရေးမှတ်ထားပါမယ်လို့ဆိုတော့ Karl Marx ဟာတေဂန်နီမှာတောင်ဒေါသထွက်ပြီးထွက်သွားကြနောက်ဆုံးစကားဆိုတာစကားရေးလေအောင်မပြောနိုင်တဲ့အယူတွေအတွက်သာဖြစ်တယ်ဆိုပြီးအော်ငေါ့ရင်အသက်ထွက်သွားပါတယ်လီနင်မျက်စိနဲ့မြင်ရတဲ့ရုပ်ဝတ္ထုပစ္စည်းများသာလျှင်အမှန်တရားဖြစ်တယ်လို့ခံယူထားတဲ့ကွန်မြူနီဝါဒီသမားများရဲ့ဖခင်ကြီးလီနင်ဟာတည်ဆုံးခံနေကြတော့ကျွန်တော်အပြစ်များကိုခွင့်လွှတ်ကြပါကျွန်တော်အပြစ်တွေကိုခွင့်လွှတ်ပါလို့ကလထိုင်စပွဲတွေကိုလိုက်ပြောရင်းအော်ဟစ်တည်ဆုံးသွားခဲ့ပါတယ်။ဂျွန်ဝက်စလီမက်သဒစ်ဂိုင်းတီထောင်တဲ့ဂျွန်ဝက်စလီကတေဂန်နီမှာအားလုံးသောအရာတွေတဲကအကောင်းဆုံးကတော့ဖျားသခင်ဟာကျွန်ုပ်တို့နဲ့အတူရှိတော်မူ၏ဆိုတဲ့အရာပဲလို့ပြောရင်းခရစ်တော်၌အိပ်ပျော်ခဲ့ပါတယ်။ဒါကြောင့်ပညာရှိကြီးတစ်ပါးကထာဝရဖျားရှိတော်၌မိမိတန်ရှင်းသူတို့၏တည်ခြင်းအရာသည်တန်ဖိုးကြီးလာ၏လို့ဆိုခဲ့တာဖြစ်ပါတယ်။ယေရှုကလည်းမိတ်ဆွေရဲ့အသက်တာကိုဘလို့အာမခံချက်ပေးထားတယ်လဲဆိုရင်ငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်တေလွန်တော်လဲရှင်လိမ့်မည်လို့အာမခံချက်ပေးထားပါတယ်။နောက်တစ်ယောက်ကတော့ယေရှုခရစ်တော်ပဲဖြစ်တယ်။ယေရှုခရစ်တော်ကတော့အပြစ်သားတွေအတွက်လဝါးကတိုင်ပေါ်မှာနှင်းဆဲခံရပြီးနောက်ဆုံးအသက်တော်ဆုံးခံနည်းမှာအမှုပြီးပြီလို့ပြောခဲ့ပါတယ်။သခင်ယေရှုဖခင်ဟာတဲ့ရဲ့အပြစ်အလုံးအတွက်တင့်ကိုစားလဝါကတိုင်မှာအသေးခံခဲ့တယ်။သုံးရက်မြောက်တဲ့နေ့မှာတေခြင်းမှာရှင်ပြန်ထမြောက်ခဲ့တယ်။သခင်ယေရှုကိုယုံကြည်လက်ခံတဲ့သူဟာသူ့ရဲ့အပြစ်အလုံးအတွက်သခင်ယေရှုကအသေးခံပြီးဖြစ်တဲ့အတွက်အပြစ်စီရင်ခြင်းအမှုဟာပြီးဆုံးသွားပြီဖြစ်တယ်။သခင်ယေရှုကိုတင်ယုံကြည်လက်ခံမယ်ဆိုရင်တမလွန်အတွက်ကြောက်စရာအားငယ်စရာစိုးရိမ်စရာမလိုတော့ပါဘူး။ ဒါကြောင့်ယေရှုကအမှုပြီးပြီဆိုပြီးမွတ်ဆိုခဲ့တာပါ။တောတရှိမိတ်ဆွေများခင်ဗျာ။ဒီနေ့ပြောဆိုခဲ့တဲ့နောက်ဆုံးစကားလေးတွေကိုပြန်ပြီးဆင်ခြင်ကြည့်ပါ။မိတ်ဆွေအနေနဲ့အရာရာတိုင်းအတွက်ကြိုတင်ပြင်ဆင်ပေမဲ့တမလွန်အတွက်မပြင်ဆင်မိရင်တော့ဝမ်းနည်းရလိမ့်မယ်။ဒါကြောင့်ယေရှုဖခင်ကမိတ်ဆွေကိုကမ်းလှမ်းကြိုးနေပါတယ်။ဖျားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းတို့မရောက်ထာဝရအသက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်ယေရှုဖျားယေရှုဖျားကိုကျွန်ုပ်လိုအပ်ပါတယ်ဆိုပြီးညှိဆန်းကြည့်ပါဆုတောင်းကြည့်ပါဖျားသခင်ကမိတ်ဆွေအနားမှာရှိနေပါတယ်ယေရှုဖျားကမိတ်ဆွေကိုချစ်တယ်ချစ်တော်တော်တာရှင်များကိုယ်စိတ်ဝိညာဉ်ရှင်လန်းချမ်းမြေပါစေ
။တင်းတီးလာသူဟာဘေးသူလေးလေးမင်းတို့အရက်ကချင်းနေ။ကိုမနဲ့သိမှုတွေသူဟာကိုယ်တိုင်ပြီးနေ။တိုင်းကြီးအလောက်ွယ်ကဖြစ်နေ။တင်းနဲ့နာမအစင်းမြေ She's there, you're my time